ထိုင်းနိုင်ငံမှာနေဆက်ကုန်သွယ်ရေးက2019ခုနှစ်ဇန်နဝါရီလကနေနိုဝင်ဘာလအထိ17လတာကာလအတွင်းတိတိတသားကျဆင်းခဲ့တယ်လို့တရားဝင်အချက်လက်တွေကိုကိုးကားပြီးတနေရှင်းသတင်းကဖော်ပြပါတယ်။ရနောင်းခရိုင်ကုန်သွယ်ရေးဌာနကထုတ်တဲ့တလချင်းစီရဲ့ကုန်သွယ်မှုတန်ဖိုးကလည်းပြီးခဲ့တဲ့6နှစ်ဆက်တိုက်ကာလအတွင်းနဲ့နှိုင်းယှဉ်ရင်လျော့နေနေပါတယ်။ကုန်သွယ်ရေးပမာဏကနှစ်စဉ်ထိုင်းဘတ်4ဘီလီယံကျော်ဖို့ရော့ကျနေတယ်လို့လည်းဖော်ပြပါတယ်။ဒီနေ့နိုဝင်ဘာလကုန်သွယ်ရေးတန်ဖိုးကတော့စုစုပေါင်းထိုင်းဘတ်ငွေ 1.83 ဘီလီယံရှိပြီးဒီရင်လကထက်ဘတ်ငွေ 69.65 သန်းတိုးလာတာလို့ရုံးရံညွှန်ကြားရေးမှူးဝါနီဒါအာရုနိုထိုင်းကပြောဆိုကြောင်းဖော်ပြပါတယ်။ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုအများဆုံးတင်ပို့နေတဲ့ကုန်ပစ္စည်းမှာကုန်ပစ္စည်းတွေထဲမှာတော့ဓာတ်ဆီ73စီ6စီတို့လိုပစ္စည်းတွေပါပြီးမြန်မာဘက်ကတော့ရေရွက်ကုန်ပစ္စည်းတွေကိုအများစုတင်သွင်းနေတာဖြစ်ပါတယ်။